စကိုင်းတိုင်းမှာတော့စစ်ဘေးရှောင်ဒေသကကလေးတွေကပညာဆက်လက်သင်ကြားနိုင်ဖို့အခက်အခဲတွေအများကြီးကြုံတွေ့နေကြပါတယ်။စစ်ဘေးရှောင်စကမ်းတွေမှာ CDM ဆရာဆရာမတွေပါဝင်ပြီးပညာရေးအဆက်မပြတ်စေဖို့သင်ကြားပေးနေတာတွေရှိပေမဲ့သင်ဥစာအုပ်တွေနဲ့သင်ထောက်ကူတွေရရှိနိုင်ဖို့ကတော့တစ်နှစ်ထက်တစ်နှစ်ပိုပြီးခက်ခဲလာနေတယ်လို့ဆရာတွေကဆိုပါတယ်။ဒီကြောင့်သတင်းပေးဖို့ချက်ကိုနန်းလောင်ကပြောပြမှာပါ။
ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်စခန်းတွေမှာကလေးငယ်တွေအခြေခံပညာဆက်လက်သင်ကြားနိုင်အောင်ပြီးခဲ့တဲ့နှစ်အထိကျောင်းတွေဖွင့်နိုင်ခဲ့ပေမဲ့ဒီနှစ်2023ခုနှစ်မှာတော့အရင်လိုမသင်ကြားပေးနိုင်တော့ဘူးလို့ကရင်ပြည်လူ့အခွင့်အရေးတည်ထောင်သူကိုပညာကပြောပါတယ်စစ်ကောင်စီကစာသင်ကျောင်းတွေကိုပြစ်မှတ်ထားပြီးတော့လှေကြောင်းကတိုက်ခိုက်တာတွေပိုလုပ်လာတဲ့အတွက်ကျောင်းတွေမဖွင့်နိုင်ကြတော့တာဖြစ်ပြီးကလေးငယ်တွေပညာသင်ကြားနိုင်ရေးစိုးရိမ်စရာဖြစ်လာတယ်လို့ကိုပညာကပြောပါတယ်
ဒီအခု2023 2024ပညာသင်နှစ်ပေါ်တော့တော်များကမေနဲ့ဂျွန်မှာပြန်ဆက်တင်တာရှိတော့ပါတော့ဒါပေမဲ့လည်းဒီဂျွန်ဇူလိုင်ဝင်ကျင်မှာကျွန်တော်တို့ဒီကျောင်းတွေပေါ့နော်စီပရှာကျောင်းတွေလူထုကျောင်းတွေကိုစစ်ကောင်စီကနေပြတ်မှတ်ထားပြီးတော့မှပုံကျဲမှုတွေပူလောက်လာတဲ့အပေါ်မှာကျောင်းသမီးပါတွေဖြစ်စေဆရာဆန်းဖြစ်စေနော်တချို့တက်ဆိုင်ရလူဒီပြည်နယ်ပတ်သက်တဲ့ပုဂ္ဂိုလ်ကရန်ကိုတည်ထားလာကြတယ်အဲ့ဒီအတွက်ကြောင့်မို့ကျောင်းဒီမှာပေါ်ပေါ်တင်ရှိနေပြီးတော့ကျောင်းကြီးမှာပညာသင်ကြားမှုကိုကျွန်တော်တို့ရလိုက်ပြီးတော့မှဟိုအတက်နိုင်ဆုံးပေါ့နော်ကျွန်တော်တို့ဒီစခန်းတွေထဲမှာမော်လရွာတွေထဲမှာအိမ်တွေလွတ်နေထဲမှာပေါ့နော်ဟိုတချောင်းဟိုခဏပြော class တစ်ခုနှစ်ခုကိုပေါင်းပြီးတော့မှဒီစခန်းရဲ့စစ်ဆောင်စခန်းထဲမှာအဲ့ဒီအသေးလေးတွေပြန်ဖွဲ့ပြီးတော့မှအာတင်ချနေရတဲ့ပုံစံမျိုးနဲ့ပြန်တော့တွားတာရှိတယ်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်နေရာတိုင်ခင်းပို့တော့မခက်ခဲရှိတယ်ဆက်လုပ်ပြီးတဲ့နေရာမှာလည်းတချို့စခန်းထဲမှာဆိုကျောင်းမတင်ရတော့ပေါ့နော်တချို့လည်းဘုံမှန်ထိခိုက်ပြီးတော့ကျောင်းတွေပြစ်စရလည်းရှိတယ်
လက်ရှိတိုက်ပွဲတွေကြောင့်ကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ထွက်ပြေးကြရတဲ့စစ်ရှောင်တွေဟာလည်းလက်ရှိမှာနေထိုင်စရာတောင်စီစဉ်မပေးနိုင်ကြသေးတဲ့အနေအထားမလို့ကျောင်းနေအရွယ်ကလေးတွေရဲ့ပညာသင်ကြားရေးကမရေရာတဲ့အနေအထားမှာဖြစ်တယ်လို့လည်းပြောပါရယ်ကျောင်းစာသင်ကြားရေးအတွက်အဓိကလိုအပ်တဲ့ကျောင်းသုံးစာအုပ်နဲ့သင်ထောက်ကူတွေကလည်းလမ်းပန်းဆက်သွယ်ရေးခက်ခဲကြောင်းရရှိဖို့ခက်ခဲတယ်လို့ကိုပညာကပြောပါရယ
်နောက်တချို့စစ်ဘေးရှောင်ကအခုထိုင်းနိုင်ငံတဲကိုပေါ့နော်9,000နည်းနည်းတော်တော်လေးဆုံးလေးပေါ့နော်ရောက်သွားတာရှိတယ်အခုချိန်ထိလည်းဘာမှကျွန်တော်တို့ကြောင်းတက်နိုင်ခြင်းရှိသေးဘူးပေါ့နော်အခုမှပဲပြန်လာပြီးတော့မှတချို့လည်းလာပါမယ်တချို့လည်းပတ်ပတ်ပဲနော်ရောက်လာတပတ်ပဲရောက်လာရှိသေးတော့ကြောင်းမဆောက်လို့နိုင်သေးဘူးပေါ့နော်နေရာဆောက်ဦးနေရာထိုင်ခင်းဝတ်ကြီးကထားဆောက်လို့နေရတဲ့အချိန်ကြီးမှလည်းရှိတယ်နောက်ပြီးတော့မှပြချင်းပြပို့ခံမလဲလဲတည်ဆမတည်တဲ့တော့ကြောင့်အခုချိန်ထိကတော့ကျွန်တော်ကြောင်းဆောက်လို့နိုင်ခြင်းတည်ချနိုင်ခြင်းရှိတဲ့ပုံစံမျိုးနဲ့နေကြတာအများကြီးရှိပါတယ
်။စကိုင်းတိုင်းကမ္ဘလိုမျိုးနဲ့အတွင်မှာတော့စစ်ရှောင်ကလင်းငယ်တွေပညာဆက်လက်သင်ကြားနိုင်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရ NUG ကကူညီပံ့ပိုးတာတချို့ရှိတယ်လို့ကမ္ဘလိုမျိုးနဲ့ပညာရေးတာဝန်ခံကပြောပါတယ်။ဒီနှစ်မှာ KG တန်းကနေ Grade 11အထိသင်ကြားပေးနိုင်ဖို့ဆောင်ရွက်ထားတယ်လို့ပညာရေးတာဝန်ခံဆရာမိုးကပြောပါတယ်။ဒါပေမဲ့လည်း2022ခုနှစ်စက်တင်ဘာ16ရက်နေ့ကစကိုင်းတိုင်းတပည့်ရင်မြို့နယ်လက်ရက်ကုန်းရွာမှာရှိတဲ့စာသင်ကျောင်းတစ်ခုကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်တဲ့ဖြစ်စဉ်နောက်ပိုင်းဒေသခံတွေကကလေးငယ်တွေကိုကျောင်းပို့ဖို့ဆိုရင်ထိတ်လန့်လာကြပြီးတော့ကျောင်းတက်ဖို့ခက်ခက်ခဲခဲတိုက်တွန်းရတာမျိုးရှိတဲ့အကြောင်းဆရာမိုးကပြောပါတယ
်။အဲမိဘတွေကိုကျွန်တော်တို့ကျောင်းထားဖို့ရစီယုံရတယ်အကျုပ်မိမာရင်းစင်မထားရကြဘူးဟိုလေရကုံမှာဖြစ်သွားတဲ့တိစ္ဆာရဲ့နောက်ပိုင်းပို့ထိုးကြတယ်သူမနေကျွန်တော်တို့ပြန်လဲပြီးတော့မအားပေးပြီးတော့မမိရဘူးအားပေးတော့ကျောင်းသားတွေထားဖို့ရဒီလိုပေါ့ဗျာပြောပြရတယ်ပေါ့တချို့ရှိကြတယ်ကသူတို့ကတော့ဘုပြောမယ်ဆိုရင်တိစ္ဆာမောင်ကသူတို့တဲလေးတွေသူတို့တဲလေးတွေနေတယ်အဲ့လိုလေးတွေဖြစ်တဲ့အခါကျွန်တော်တို့တော့ပြီးတော့စီယုံနေစီယုံမှာသူတို့ကဒီလမ်းမှန်းခရီးဆက်တွေရေးအစရှိတဲ့ပြင်ပေါ့အဲ့လိုလေးတွေသူတို့မလုပ်ပေးနိုင်ဘူးမလုပ်ပေးနိုင်ကျွန်တော်တို့ရတယ်ကျွန်တော်တို့ဒီပေါ့အဖို့ယူအဖို့ယူလုပ်ပြီးနေပေါ့အဲ့လိုတည်းအစားဆိုပြောပြီးနေလို့လေသူတို့ကတော့ဒီစိတ်ထဲမှာပေါ့ဒီတော့မယ်ဆိုအကြောင်းတရားနေပြန်အကြောင်းတရားဆိုလမ်းမှာတပ်မီးတစ်ခုခုဖြစ်သွားမှာအစားရှိတဲ့ပြင်ပေါ့ဗျာဒီလိုပေါ့
ဒီလိုအကြောင်းတွေနဲ့အကြောင်းမတက်နိုင်တဲ့ကလေးတွေရှိသလိုတိုက်ပွဲတွေကြောင်းကလေးတွေရဲ့ပညာသင်ကြားရေးထိခိုက်နေရတယ်လို့ဆရာမိုးကပြောပါတယ်ကျောင်းသားတွေရဲ့လုံခြုံရေးအတွက်လေကြောင်းရံကနေအထိုက်အလျောက်ပုံခုနိုင်အောင်ပုံခုကျင်းတွေတူထားကြသလိုကရုတ်ကျင်းတွေလည်းလှုပ်ထားကြတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲကျောင်းသုံးဆောက်အလုံးလောက်ရရှိဖို့ကလည်းအခက်အခဲတစ်ခုဖြစ်တယ်လို့ဆရာမိုးကပြောပါတယ်
။တချို့ကားသမားတွေတော်တော်ကျွန်တော်တို့မတင်ရဘူးအဲ့လိုကြီးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဘယ်လိုမှအဆင်မပြေဘူးဖြစ်နေတယ်။အလားမှာကဲပြေဆက်တယ်ကားသမားတွေလည်းမတင်ရဘူးအဲ့ဒါကျတော့ကျွန်တော်တို့ကမနစ်ကနဲ့ဆိုင်ဒီနှစ်ကပို့ပြီးတော့ဟိုလွှဲချက်ပြီးပို့များလာတယ်ပေါ့ဗျ။အဲ့ဒီနှစ်တော့လုံးဝဟိုပြောမယ်ဆိုရင်
ကျောင်း 3 စာအုပ်တဲလာတာတွေ့ရင်ကာသမားကိုဖမ်းဆီးစစ်ဆေးရနေတာပစ္စည်းသိမ်းယူရာမျိုးတွေလောက်တော့ကြောင်းစာအုပ်တွေရဖို့ပုခက်လာတယ်လို့ပြောပါတယ်အာနာသိမ်းမှုနောက်ပိုင်းအာနာရှင်ကိုအကြမ်းမဖက်ဖီဆန်တဲ့ CDM လှုပ်ရှားမှုမှာကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေပါဝင်ခဲ့ကြပြီးအလုပ်ထွက်ကျောင်းထွက်ခဲ့ကြတာရှိသလိုလက်နက်ကင်တော်လိုင်းရေးမှာပါဝင်နေတဲ့ကျောင်းသားလူငယ်တွေလည်းအများအပြားရှိနေတာပါ ဒီလိုအခြေအနေမျိုးစုံအောင်မှာအာနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတော်ဘက်အထက်တန်းအရွယ်ကလေးတွေရဲ့20နှစ်ရာခိုင်နှုန်းပဲကျောင်းအကျတယ်လို့ဒီလတဲ့ထုတ်ပြန်တဲ့ကမ္ဘာပိုင်းရဲ့အစည်းအဝေးမှာဖော်ပြထားပါတယ်။2019ခုနှစ်ကနေ2023ခုနှစ်ကြားမြန်မာနိုင်ငံမှာကျောင်းအနှုန်းကဆနစ်ရာခိုင်နှုန်းကျော်ကျဆင်းသွားတာကိုထောက်ပြထားပြီးတော့ပညာရေးလှလမ်းမြင်မှုစိုးရိမ်ရတဲ့အနေအထားမှာရှိနေက လီအများစုကျောင်းပြန်မတက်နိုင်ကြတဲ့အကြောင်းအိမ်အောင်စု 8,500 နေပါကိုကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးတော့ကမ္ဘာ့ဘဏ်ကဖော်ပြထားပါတယ်။